ကျင်းပြင်းနဲ့ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်နဲ့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်တို့ကိုဒီကနေ့ပဲအာဏာပိုင်တွေကနောက်တစ်ကြိမ်ဖမ်းဆီးလိုက်တဲ့အကြောင်းဤဆက်သူတွေကပြောပါရယ်စစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေသူတွေကိုအားပေးစကားပြောပြီးဒီကနေ့မိုးလွဲပိုင်းမှာပဲကျင်းပြင်းနဲ့ဝန်ကြီးချုပ်ကိုအကြေကျုပ်ချထားတဲ့နေအိမ်မှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေကလာရောက်ခေါ်ဆောင်သွားတယ်လို့လည်းကရင်ဗမာတိုင်းရင်းသားရေးရာဝန်ကြီးဟောဥတည်စာထွက်လိုက်သေးက VOE ကိုအတည်ပြုပြောပါတယ
်။မနာကြီးကဟိုအရင်လိုပေါ့အဆက်တက်နေရင်လည်းလက်ချံခေါ်ရတော့ခေါ်ရတာတော့ကျွန်တော်တို့ဒီလောက်ခတ်မှန်ရကြရအောင်တော့ပြီးခဲ့တဲ့ပထမချိန်တော့တော့ခေါ်ရတာတော့ကျွန်တော်တို့ဖအတောင်ကလေးမှရှိတယ်။မရနဲ့တရင်ကိုခွဲသွားလိမ့်မယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲထင်တာပေါ့။ဘာဖြစ်ကြတော့ကျွန်တော်တို့ဒီနေ့ဟိုဘာနည်းနည်းတော့ဒီကလေးလေးတဲ့အချိန်ကမှပေါ့နော်။ကျွန်တော်တို့ကိုလိုတောက်ဆောက်ဖို့အလားညင်မှာပေါ့နော်ဒီလမ်းကြီးကြီးနဲ့မိမိမိစင်းနဲ့ဆက်နပြဖို့ Facebook မှာလည်းဝင်ကြရဲဟိုဒေါ်နတ်ကြီးကြီးရဲ့ post တင်တာပေါ့ပို့တင်နေ live လွှင့်တာပေါ့ဒီဒီအေးစီစီနဲ့မိမိမိစင်းနဲ့ဆက်နပြဖို့ဒီလိုကြိုးစားနေကြတယ်မခုခံဖို့ဒီကြားထဲမှာပေါ့နော်ဟိုကိုလူတွေမဟုတ်ပဲနဲ့ဟိုအကျံဖက်ဟိုလူတွေတွေပါလာတယ်ဒီလိုတွေအဲ့ဒီတွေကိုထင်းလေးနဲ့ကုလူတွေကထင်းသိမှုအဲ့ဒါကြီးကျွန်တော်တို့ live လွှင့်ပြီးတော့ဟိုတော့ဒေါ်နတ်ကြီးကြီးညမှာကြားတယ်ပေါ့ကျွန်တော်တယောက်တည်းအနေနဲ့ကျွန်တော်တော့တုံးတက်တယ်ပေါ့
စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုလည်းဒီကနေ့မွန်လွဲပိုင်းမှာပဲလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြေကျုံကြခံနေရတဲ့ဝန်ကြီးအင်အားကနေလာရောက်ခေါ်ဆောင်သွားတယ်လို့ NLD လွတ်တော်ကိုယ်စားလှယ်တဦးက VOA ကိုအတည်ပြုပြောဆိုလိုက်ပါတယ
်။သူကဝန်ထမ်းရုံးဝန်ထမ်းမှာထိန်းသိမ်းထားတယ်။အခုနေ့လည်းတနားရီမှာကျတော့နေရာရှိသွားတယ်။ခေါ်သွားတယ်ပေါ့။ခေါ်သွားတယ်။ဒီမှာတော့အချင်းကတော့ဒီဘုံဝါမှာမင်းနဲ့ကဘုံဝါမှာလူလူဆန္ဒထုတ်တော့လူစုဆန္ဒထုတ်ပေါ်ပေါ်ရည်လည်းကျင်းပါရင်အဲ့ဒီမှာဝင်ကြပါလေဟိုတော့ပြည်သူ့ကိုနှုတ်ခွန်းဆက်တဲ့ live တွေနဲ့ပေါ့အဲ့ဒါကြောင့်ကိုချူနေပေါ့ဒီမှာတွေကတော့
မွန်ပြည်နယ်မှာလေးဝန်ကြီးချုပ်ဒေါက်တာအေးဇံအကျေချုပ်ချထားရာအိမ်ယာကိုလုံခြုံရေးတပ်ဖွဲ့တွေရောက်ရှိလာပြီးတယ်လီဖုန်းတွေကိုတင်ဆက်သွားပေမဲ့အဖမ်းစီးတော့မရှိဘူးလို့ဤဆက်သူတဦးက VOA ကိုပြောပါတယ်
ဟုတ်ဆရာမခေါ်ပါဘူးဖုန်းနေတင်ပါတယ
်အရသာဆိုးရဖို့ဖိရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအနှက်တန်ကွက်ဆန္ဒပြပွဲတွေအကြီးကျယ်ပေါ်ပေါက်နေချိန်မှာပဲတိုင်းနဲ့ပြည်နဲ့အဆိုးရအကြီးကျယ်တချို့ထပ်မံဖမ်းဆီးခံခဲ့ရတာပါစစ်တပ်ကအာဏာသိမ်းချိန်မှာအဆိုးရခေါင်းဆောင်တွေအဆိုးရအဖွဲ့ဝင်တွေကိုဖမ်းဆီးခဲ့ပေမဲ့နောက်ပိုင်းမှာတော့တိုင်းနဲ့ပြည်နဲ့ဝန်ကြီးချုပ်တော်တော်များများကိုပြန်လွှတ်ပေးခဲ့ပြီးနေအကျယ်ချုပ်နဲ့ဆက်လက်ထိန်းသိမ်းထားပါရဲ့ရှင်